တူရကီနိုင်ငံမြို့တော်အန်ကာရာမှာရှိတဲ့ပြည်ထောင်ဝင်ကြီးဌာနအနီးဒီကနေ့အသေးခံဘုံခွဲသမားတအူဖောက်ခွဲရေးပစ္စည်းတွေနဲ့တိုက်ခိုက်ခဲ့ကြောင်းတူရကီပြည်ထောင်ဝင်ကြီးအယ်လီရာလီကာရာကပြောပါတယ်။ဒါအပြင်ဒုတိယမြောက်အသေးခံဘုံခွဲတိုက်ခိုက်မဲ့သူဟာလည်းရဲတွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာသေဆုံးခဲ့တယ်လို့တူရကီဝင်ကြီးကဆိုပါတယ်။ဒီတိုက်ခိုက်မှုအတွင်းရဲအရာရှိနှစ်ဦးဒဏ်ရာရခဲ့ပါတယ်။နွေရာသီအားလက်ရဲ့အပြီးတနူးနေနေ့မှာလွှတ်တော်ပြန်ဖွင့်ဖို့မတိုင်ခင်နိုင်ပိုင်းလို့မှာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ရုပ်သံမှတ်တမ်းတွေအရအဲ့ဒီ area အတွင်းမှာရပ်ထားတဲ့မော်တော်ယာဉ်တစ်စီးအနည်းမှာဘုံရှင်းလင်းရေးတပ်ဖွဲ့ဝင်တွေပစ္စည်းကရိယာတွေနဲ့စစ်ဆေးဆောင်ရွက်နေတာတွေ့မြင်ကြရပါတယ်။တိုက်ခိုက်သူတွေနဲ့ပတ်သက်လို့တော့သတင်းအချက်အလက်တွေကိုတူရကီအစိုးရဘက်ကချက်ချင်းထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးရှင်။